Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။ချင်ပါခရစ်တော်ဘုံမျောလင့်တော်တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနာနဲ့6နာရီမိနစ်30မှ8နာရီအထိ25မီတာ kHz 11925ညာပိုင်း9နာရီမှ9นาทีมินิท30อาทิ25เมตรกิโลเฮิรตซ์11853กะนี่นี่สินอตันล้วนไป
နေပါတယ်ခင်ဗျာဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာရွှင်လန်းစေဖို့ကျန်းမာခြင်းတရင်းကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျန်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်တတ်မဲ့တိမ်သိစို့ွယ်တို့ခန္ဓာကိုယ်ကိုနာနာခေါင်းမျက်စိလဲစိတ်ပိုင်း
ကြော်လင့်ချင်းထန်တော်တရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရရှင်။ကျမ်းမာပျော်ရွှင်လူပေါင်းတွင်စီစဉ်မှာအယိုးပွားခြင်းမကာကွယ်ရန်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။သောတာရှင်များရှင်။ဆေဂျိုသက်တွေအတွက်လမ်းညွှန်ချက်ကတော့ခန္ဓာကိုယ်ကြီးထွားဖွံ့ဖြိုးမှုပုံမှန်ရှိမရှိဂရုစိုက်စောင့်ကြည့်ရန်နေ့စဉ်မိနစ်30ခန့်ကျန်းမာရေးလေ့ကျင့်ခန်းဆောင်ရွက်ရန်နေ့စဉ်ကယ်စီယံ1000မီလီဂရမ်ရရှိဖို့ဖြစ်ပါတယ်။သွေးဆောအမျိုးသမီးတွေအတွက်လမ်းညွှန်ချက်ကတော့အယိုးသိပ်သည်မှုစစ်ဆေးရန်လမ်းလျှောက်ပေးတာနေ့စဉ်ကယ်စီယံ1000ကနေ1300မီလီဂရမ်လုံလောက်မှုရှိစေဖို့ဖြစ်ပါတယ်။တက်ကြီးရွယ်အိုတွေအတွက်လမ်းညွှန်ချက်ကတော့နာကျင်မှုဝေနာခံစားရရင်ချက်ချင်းဆရာဝန်ထံသွားရောက်ပြသရန်အိမ်တွင်းနဲ့အိမ်ပြင်မှာချော်လင်းနိုင်တဲ့ကြမ်းခင်းတွေမရှိစေဘဲပြုပြင်ထားရန်မျက်စိစစ်ဆေးမှုပြုရန်ကယ်စီယံ1000ကနေ1300မီလီဂရမ်နဲ့ဗီတာမင် D လုံလောက်စွာစားသုံးဖို့ဖြစ်ပါတယ်။အသက်အရွယ်ဘလောက်ပဲဖြစ်ဖြစ်အယိုးပွားခြင်းအန္တရာယ်ကနေကာကွယ်ဖို့ဆိုတာနောက်ကျတာမရှိပါဘူးအရွယ်လွန်တာလည်းမရှိပါဘူးဒါကြောင့်မို့အယိုးပွားခြင်းကနေကာကွယ်ဖို့ယခုဖော်ပြပေးမယ့်အချက်တွေကိုလိုက်နာသင်ပါတယ်နံပါတ်1အချက်ကတော့ကျန်းမာရေးနဲ့ညီညွတ်တဲ့အစာအာဟာရစားသုံးခြင်းပဲဖြစ်ပါတယ်ကျန်းမာရေးနဲ့ညီညွတ်တဲ့အာဟာရစားသုံးတာကအယိုးတွေကိုတန်မာစေတဲ့အဓိကအရေးကြီးဆုံးအချက်ဖြစ်ပါတယ်တန်မာတဲ့အယိုးတွေကအယိုးပွားမှုမဖြစ်စေဖို့နေပါစေပါတယ်။စားသုံးတဲ့အစားအစာမှာအထူးအားဖြင့် calcium phosphate နဲ့ vitamin D တို့ကျယ်ဝရန်လိုအပ်ပါတယ်။နံပါတ်2ချက်ကဆေးလိပ်ဖြတ်ပါ။အရက်မတောက်ဖို့ဖြစ်ပါတယ်။ဆေးလိပ်တောက်တာနဲ့အရက်အလွန်ကျွံတောက်တာကအယိုးဆုံးရှုံးမှုကိုအားပေးပါတယ်။ဆေးလိပ်နဲ့အရက်တောက်ခြင်းကနေရှောင်ကျဉ်သင့်ပါတယ်။နံပါတ်3ချက်ကလျှင့်ကျဉ်ခံပြုလုပ်တာပဲဖြစ်ပါတယ်။အယိုးတွေကိုအကောင်းဆုံးကျန်းမာအောင်ထိန်းသိမ်းနိုင်တာကလျှင့်ကျဉ်ခံပြုလုပ်ခြင်းပဲဖြစ်ပါတယ်။ကိုယ်လက်လှုပ်ရှားတာကအယိုးတွေဒုထည်တိတ်တီးမှုကိုအားပေးပါတယ်။အယိုးတွေတိဆောက်မှုစွာအားကိုကောင်းစေပြီးပြည့်ဝမှုကိုညော့နေစေပါတယ်။အယိုးတွေကိုထိန်းထားပေးတဲ့ကြွက်သားတွေနဲ့အယွတ်ဆိုင်တွေကိုလည်းတန်မာစေပါတယ်။မြ мян လန်းလျှောက်တာအေရိုဖစ်ကစားတာတွေကအယိုးတွေကိုတန်မာစေတဲ့အားကစားလျှင့်ကျဉ်မှုတွေဖြစ်ပါတယ်။လျှင့်ကျဉ်ခံတွေကိုလည်းမမှန်ပြုလုပ်ပေးဖို့လိုအပ်ပါတယ်။တစ်ချိန်မှာမိနစ်30တစ်ပတ်မှာ3ချိန်ဒါမှမဟုတ်လေးချိန်လှုပ်ဆောင်ပေးသင့်ပါတယ်။ကိုလက်လှုပ်ရှားလိကျင့်တာကြောင့်ထိခိုက်ထန်ရာရမယ်လို့စိုးရိမ်ရင်လဲကျွမ်းကျင်ပညာရှင်ဒါမှမဟုတ်ဆရာဝန်နဲ့တိုင်ပင်ပါ။မိတ်ဆွေရဲ့အယိုးတွေကိုတာမာပြီးအယိုးပွားခြင်းကကင်းဝေးစေမှာဖြစ်ပါတယ်။သောတာရှင်များကျမ်းမာဒုက္ခပျော်ရွှင်မှုအပေါင်းနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
်။
တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အားယူကြပါစို့
။ချစ်တော်တော်ရှင်ဓမ္မမိတ်ဆွေပေါင်းမင်္ဂလာပါ။ယခုလိုမင်္ဂလာနေ့တင်တဲ့သူတင်တို့အားလုံးပေါ်မှာဘုရားသခင်ရဲ့ကောင်းမြတ်ဆုံးနေတော်ကရုဏာတော်တင်တဲ့စောက်ရှောက်ကွဲကားခြင်းကိုမြောက်များစွာခံစားရပြီးတော့တင်တို့အားလုံးမိသားစုဝင်တွေအားလုံးရှင်လန်းဝမ်းမြောက်နိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ဒီနေ့လည်းပဲချစ်တော်မိတ်ဆွေတို့ကိုပေးချင်တဲ့သတင်းစကားကတော့ဘုရားသခင်ရဲ့ပညာတော်ဟာဘလောက်တည်မြဲသလဲကိုတော်ဘုရားရဲ့ပညာတော်ဟာဆိုရှင်ဘလောက်ထိခိုင်မြဲသလဲဆိုတာကိုဒီနေ့ပြောပြသွားမှာဖြစ်ပါတယ်မိတ်ဆွေပေါင်းတို့ဒီနေ့ပညာတော်ဟာဆိုရှင်ဘယ်တော့မှလည်းပြက်ပြဲသွားเสียအကြောင်းမရှိဘူးကမ္ဘာဥက္ကဋ္ဌကပေးခဲ့တဲ့ပညာတော်ဟာဟောကမ္ဘာဆုံးထိတိုင်အောင်နဲ့မကပဲနဲ့ဟောကောင်းကင်နိုင်ငံတော်ထိတိုင်အောင်ဘုရားရဲ့ပညာတော်ဟာဆိုရှင်ပြည့်ပြည့်သွားတယ်ဆိုတာမရှိဘူးเนาะချစ်တဲ့မိတ်ဆွေပေါင်းတို့ဒါတော့နေဘုရားသခင်ရဲ့ပြည့်ညတ်တော်ဟာဆိုရှင်ကျွန်တော်တို့အတွက်ဘလောက်ရေးချီချောင်းအရေးတရဘုရားသခင်ပေးခဲ့တဲ့အရာဟာဆိုရှင်ကျွန်တော်တို့အတွက်ဘုရားရဲ့ကောင်းမြတ်ဆုံးနေတဲ့မေတ္တာတရားတွေဖြစ်တယ်ဆိုတာကိုယနေ့သားသမီးများအားလုံးသိရှိပြီးတော့ဘုရားကိုကျွန်တော်အားလုံးကသစ္စာရှိပြီးတော့အသက်ရှင်ကြဖို့အရေးကြီးပါတယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါတော့ဒီနေ့ကျွန်တော်ပြောခဲ့ပြီးသွားပြီပညာတော်ကားဆိုရှင်ဘုရားသခင်ဂျူးလူမျိုးတွေအတွက်ပဲပေးခဲ့တာမဟုတ်ဘူးဣသေလလူမျိုးတွေအတွက်ပဲဘုရားကားဆိုရှင်ချမှတ်ပြီးတော့ပေးခဲ့တာလည်းမဟုတ်ဘူးပညာတော်ကားဆိုရှင်ဘုရားသခင်ကဓမ္မဟောင်းကျမ်းအတွက်ဓမ္မဟောင်းခေတ်ကလူတွေအတွက်ပဲဘုရားသခင်ကသူပို့ဆောင်ခဲ့တဲ့အတွက်ကြောင့်အဲ့ဒီတိုင်းပဲလိုက်လျှောက်ရမယ်ဆိုပြီးတော့ဓမ္မဟောင်းခေတ်လူတွေအတွက်ပဲဘုရားပေးခဲ့တာမဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒီနေ့ပညာတော်ကားဆိုရှင်ကမ္ဘာပေါ်မှာရှိတဲ့လူဦးရေများရင်များသလောက်အဲ့ဒီသားစဉ်မြေဆက်တိုင်အောင်ဘုရားသခင်ကလတ်လျှောက်ပြီးတော့အသက်ရှင်ဖို့ရတဲ့မေတ္တာတော်နဲ့ပေးခဲ့တဲ့ဘုရားရဲ့ပညာချက်တွေဖြစ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်အဲ့ဒီပညာချက်ကဆိုရှင်ယနေ့ကျွန်တော်တို့ကလူတွေကလည်းပဲဖြတ်ပယ်လို့မရဘူးဘုရားကလက်တော်နဲ့ရေးတယ်လူကခြေနဲ့ဖြတ်မယ်ဆိုရင်ဘလောက်ရိုင်းဆိုင်တယ်လဲမိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ဒီလက်ညိုးတော်နဲ့လက်နဲ့အခရာတင်ပြီးတော့ရေးခဲ့တဲ့ပညာတော်ဟာကျွန်တော်တို့ကဖြတ်ပယ်ဖို့ရန်အတွက်လုံးဝလုံးဝတင့်မှာတကောအာနာလေလုံးဝမရှိဘူး။နော်ဒါကြောင့်လူတိုင်းမှာဘုရားကဆိုရှင်ကောင်းမြတ်ဆုံးနေတဲ့ကောင်းကြီးတွေပေးတယ်။အဲကြောင့်လူရဲ့ power နဲ့ပညာတော်ဘုရားရဲ့ပညာတော်ကိုဘယ်လုံးမှပြုတ်ပြင်လို့လည်းမရဘူး။ပြောင်းလဲလို့လည်းမရဘူး။လူကလူပဲလေဘုရားကဘုရားပဲ။ဒါကြောင့်လူကဘုရားထက်မြင့်တယ်ဆိုတာလူမှမရှိဘူး။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်တင်ကားဆိုရှင်ဘုရားရဲ့ပညာတော်ကိုဖြတ်ပယ်ပြီးတော့တင်ရဘွားသက်တာမှာဆိုရှင်လိုအပ်တဲ့အချက်တွေကပဲလမ်းလျှောက်ပြီးတော့အသက်ရှင်မယ်ဆိုရင်တော့အခြားတစ်ပါးတစ်ပါးသောပညာကိုဖြတ်ပယ်လိုက်မယ်ဆိုရင်တင်ကဘုရားထက်မြတ်သလားဒီနေ့ကိုကိုသူပြန်လှည့်ပြီးတော့မေခွန်ထုတ်ဖို့ရန်အတွက်ကအရန်ရေးကြည့်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဘုရားသခင်ရဲ့ပညာတော်ကဘလောက်မြဲမြံတယ်ဆိုတာကိုနှုတ်ကပတ်တော်ထဲမှာတကယ်ပဲမှတ်တမ်းတင်ထားပြီးတော့ဘုရားရဲ့ပညာတော်ကြောင်းကိုမြောက်များစွာဖော်ပြထားတဲ့ကျမ်းပိုက်တွေကျမ်းစာအုပ်တွေများစွာရှိတယ်မိတ်ဆွေတို့ဒါကြောင့်ဘုရားရဲ့နှုတ်ကပတ်တော်သည်သင်ဘဝအတွက်ပြည့်စုံကုန်လွန်ဖို့သင်ရဲ့ဘဝတတတာယာဖို့ဖြောင်ဖြူးဖို့ဘုရားသခင်ကနှုတ်ကပတ်တော်အားဖြင့်ကျွန်တော်တို့ကိုဆက်လက်ပြီးတော့လမ်းပြနေတာဖြစ်တယ်နှုတ်ကပတ်တော်သည်ကျွန်ုပ်ခြေရှင်းမှာမိကွက်ဖြစ်ရကျွန်ုပ်လမ်းခေကိုလင်းစေပါ၏လို့သင်ကားလို့ရှင်နှုတ်ကပတ်တော်ကျမ်းစာကိုရွတ်တယ်ဖတ်တယ်အလွတ်ချက်တယ်ဒါပေမဲ့လည်းပဲသင်ကနှုတ်ကပတ်တော်တဲ့ကအချက်လက်တွေကိုသင်မသင်ရလို့ရှင်ပြည့်စုံစွာမလားလျှောက်ဘူးဆိုရင်နှုတ်ကပတ်တော်ကသင်ဘဝအတွက်စင်ပြီးဖြစ်ပါမလားချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရတက်တာမလို့ရှင်ဘုရားသခင်ရဲ့ပညာတော်ဟာလို့ရှင်ကျွန်တော်တို့ဘုရားရဲ့ကြီးမားတော်မူသောမေတ္တာတော်ကိုဖော်ပြခြင်းဖြစ်ပါတယ်เนาะအဲ့ဒီမေတ္တာတရားကိုကျွန်တော်ကဆိုရှင်စာနာထောက်ထားပြီးတော့ဘုရားရဲ့လူတော်တိုင်းလိုက်လျှောက်တဲ့သားသမီးများဖြစ်တယ်ဆိုရင်ကျွန်တော်တို့ကဆိုရှင်ဘုရားသခင်ရှစ်တော်မှာထိုက်တန်တဲ့သားသမီးတွေဖြစ်တာဖြစ်သွားမယ်နော်လောကမှာဘုရားသခင်ကဆိုရှင်လဝါကတဲ့မှာထိုက်တန်တန်နဲ့ကျွန်တော်ကိုအသက်ပေးအသက်အတွက်ကျွန်တော်သူကဆိုရှင်ကျွန်တော်ရဲ့သွေးချွေးတွေအားလုံးအသက်သွေးနဲ့လဲပြီးတော့ကျွန်တော်ကိုပေးဆက်ခဲ့ပြီးသွားပြီချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ကဆိုရှင်ခရစ်တော်ဘုရားကဆိုရှင်တစ်ချိန်သေပြီးတာနဲ့ကျွန်တော်အတွက်လုံလောက်သွားပြီနောက်ထပ်ကျွန်တော်အားလုံးကအပြစ်ပြန်လဲပြီးတော့ပြုတ်လုံနေမယ်ဘုရားရဲ့နှုတ်ကပတ်တော်ပညာတော်ကိုချိုးဖောက်နေမယ်ဆိုရင်အဲ့ဒီချိုးဖောက်တဲ့အပြစ်ကျွဲ့တွေကိုတော်ဘုရားဘယ်တော့မှသင်အတွက်လာပြီးတော့မပေးဆက်တော့ဘူးသင်အပြစ်ကျွဲ့တွေကိုတော်ဘုရားနောက်တစ်ချိန်လာပြီးတော့အသေးမခံတော့ဘူးချစ်တဲ့မိတ်ဆွေပေါင်းတို့လုံလောက်ပြီကိုတော်ဘုရားကသင်ကိုလည်းပဲအဲ့ဒီပညာချက်ကိုချိုးဖောက်ခဲ့တဲ့အတွက်ကြောင့်ပညာချက်တွေအားလုံးကိုချိုးဖောက်ပြီးတော့လူတွေကဆိုရှင်ဖောက်ပြန်သင်ခွဲပြီးတော့ ဖောက်ပြန်တဲ့အထဲမှာရှိပြီးတော့ကဘာကြီးကပြက်သုံးသွားတဲ့အတွက်ကြောင့်စာရမဏေရဲ့လက်အောက်ကိုရောက်ရှိခဲ့ပြီးအဲ့လက်အောက်ကနေမှကိုလိုဘုရားကတင့်ကိုတစ်ချိန်နဲ့လုံလုံလောက်လောက်လာပြီးတော့ရွေးချယ်ခဲ့ပြီးသွားပြီ။ဒါကြောင့်ဖြစ်တဲ့မိတ်ဆွေပေါင်းတို့ကိုလိုရှင်ဘုရားပေးသနာတော်မူထားသောနှုတ်ကပတ်တော်ပြည့်ညတ်တော်ဟာကျွန်တော်တို့အတွက်တည်မြဲခိုင်မြဲပါတယ်။နောက်ရှိမတဲ့ခရစ်ယာန်ခန်းကြီးငါပိုင်ငယ်19မှာလည်းပဲယေရှုခရစ်တော်ဘုရားသခင်ကဘလို့ပြောလဲဆိုတော့ပြင်းတတ်တိကြံအနာကတိကြံများကိုဖျက်ပယ်ခြင်းကငါလာသည်ဟုထင်ကြလောတဲ့နော်ငါလာသည်မဟုတ်တဲ့ပြင်းတတ်တိကြံအနာကတိကြံများကိုဖျက်ပယ်ခြင်းကငါလာသည်မဟုတ်ဖျက်ပယ်ခြင်းကငါလာသည်မဟုတ်တဲ့ပြေးဆုံးစေခြင်းကငါလာတည်းနော်ဒီမှာပြောတယ်ဆိုတော့ပြင်းတတ်တိကြံအနာကတိကြံများကိုပြတ်ပဲခြင်းကငါလာသည်ဟုမထင်ချနဲ့နော်တချို့ကထင်ကြတယ်ဟုတ်တယ်မလားထင်နေကြတယ်ထင်ကြတာမဟုတ်ဘူးထင်ကိုထင်ကြတယ်အခွင့်တော်ဘုရားလက်ဝါးခရိုင်မှာအပေခံပြီးသွားပြီငါတို့အတွက်ကယ်တင်ခြင်းစုခြေသူကိုပေးသွားပြီငါတို့ကခြေသူတော်ကြောင့်ကယ်တင်ခြင်းရပြီဒါကြောင့်ကိုရောဘုရားကတို့ရှင်အဲ့ဒီလက်ဝါးခရိုင်မှာပညာကိုဖြတ်ပယ်လိုက်ပြီနော်အော်တော့ငါပေးခဲ့တဲ့ပညာတော်ဆယ်ပါးမလို့တော့ဘူးကိုတော်ဖျားဖြတ်ပယ်လိုက်ပြီဥပုံနဲ့ငါတို့ကြိုက်တဲ့နေ့မှာဥကိုကွယ်လို့ရတယ်ဟာတောက်ကြနေ့ကိုကွယ်မလားတနင်္ဂနွေနေ့ကိုကွယ်မလားကျန်တာရင်းနေ့ကိုကွယ်လို့ရမလားဟာဖျားရဲ့ဥပုံနဲ့တို့ကတော့ရှင်တသက်မထဲရှေ့စရာမလိုဘူးရွှေပြောင်းပြီးစောင့်လို့ရတယ်ဟုတ်လားမိတ်ဆွေပေါင်းတို့ဒီနေ့ခရစ်တော်ဖျားကားတိုင်းမှာအသေးခံလိုက်တာကပညာတော်ကိုဖြတ်ပယ်ဖို့ကိုတော်အသေးခံတော်မဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်လူတွေကတို့ရှင်ကိုတော်ဖျားလာတာခရစ်တော်ဖျားလာခဲ့တာတို့ရှင်ငါတို့အတွက်ပညာတိကျနာဂတိကျမ်းများဖြတ်ပယ်ပို့ရန်အတွက်လာတယ်လို့လူတွေကထင်နေကြတယ်။ဒါကြောင့်အဲ့ဒီထင်နေကြတဲ့အတိုင်းပဲလူတွေကဆက်ပြီးတော့သွန်သင်နေကြတယ်။ကိုတော်ဖျားသိခံပြီးသွားပြီးအဲ့ဒီပညာချက်တွေလိုက်စရာမလိုတော့ဘူးဆိုပြီးတော့လူတွေကတို့ရှင်ပြောနေကြတယ်။ဒါကြောင့်ကိုတော်ဖျားခရစ်တော်ပါပဲဖြတ်ပယ်ခြင်းကငါလာသည်မဟုတ်တဲ့။နော်ပညာတော်တွေကိုဖြတ်ပယ်ဖို့ငါလာတာမဟုတ်ဘူး။ဘာကြောင့်လဲ?အဲ့ဒီပညာတော်ကလည်းကိုတော်ကိုယ်တိုင်ကပေးထားတာ။ကိုတော်ကိုယ်တိုင်ကပေးထားတဲ့ကိုယ်တိုင်ရေးထားတဲ့အရာကိုကိုယ်တိုင်ပြန်လဲပြီးတော့ဖြတ်ပယ်ဖို့လာတာမဟုတ်ဘူး။ပြည့်စုံစေခြင်းကလာတည်းတဲ့နော်။သားသမီးတွေဒီတိုင်းပဲသက်ရှင်စေခြင်းတဲ့။သားသမီးတွေလုံးဝဘုရားရဲ့နှုတ်ကပတ်တော်တိုင်းရှောင်လန်းစေခြင်းတာဖြစ်တယ်။အဲ့ဒါကြောင့်ကိုတော်ဘုရားကဆိုရှင်ဒီပညာတော်တွေအတိုင်းဒီအတိုင်းပဲလက်ရှောက်ပို့ကြတဲ့သူရဲ့သားသမီးတွေကိုလမ်းညွန်ခဲ့တယ်လောကကမ္ဘာမှာကရုရှင်ပြလာရောက်ပြီးတော့အသက်ရှင်ခဲ့တဲ့ခါမှာဒေသစားတွေကြီးလှည့်လည်တဲ့ခါမှာကရောပြားကဆိုရှင်နှုတ်ကပတ်တော်တိုင်းအသက်ရှင်ဖို့ရန်အတွက်ညွန်ချခဲ့တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်အရှိကြီးဆုံးချက်ကအမြဲတည်မြဲတဲ့ပညတ်တော်ကိုကျွန်တော်အားလုံးကလုံးဝလုံးဝကျွန်တော်ရဲ့အသက်တာမှာပျောက်သွားဖို့မဟုတ်ဘူးချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်စာလင်ကျမ်းခန်းကြီး31အပိုင်းငယ်9မှာဆိုရှင်လက်တော်နှင့်ပြုတော်အမှုတို့သည်သစ္စာနှင့်၎င်းတရားနှင့်၎င်းရှင့်ကြ၏ပညာတော်အလုံးစုံတို့သည်ဖောက်ပြန်ခြင်းသဘောနှင့်ကင်းလို့ကြ၏သစ္စာဆောင်ခြင်းပြောင်းမတ်ခြင်းနှင့်ရှင်သောကြောင့်အစဉ်မြဲတည်ကြ၏တဲ့ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်နှုတ်ကပတ်တော်ကချမ်းစာကိုတစ်ချာလေ့လာပါနောက်ပညာတော်ကဖျားသခင်ရဲ့လက်တော်နှင့်ပြုတော်မူသောအရာဖြစ်တဲ့အတွက်ကြောင့်သစ္စာနှင့်၎င်းတရားနှင့်၎င်းရှင့်၏တဲ့နော်ဖရာသခင်ကလက်တော်နဲ့လှုပ်ဆောင်ခဲ့တဲ့အရာဖြစ်တယ်။ချစ်တဲ့မိတ်ဆွေတို့ကိုတင်တို့ကိုကျွန်တော်ပြောပြီးသွားပြီနော်။လူကိုဖရာဘာဖန်ဘာနဲ့ဖန်ဆင်းလဲ။လက်နဲ့ဖန်ဆင်းတာနော်။လက်နဲ့ဖန်ဆင်းတဲ့လူကိုနော်။တခါတည်းမြေမုံကိုရှူပြီးမှပုံသဏ္ဍာန်ကိုလက်နဲ့တေချာထုတ်လုပ်ခဲ့တာ။အဲ့ဒါဖရာရဲ့လက်တော်နဲ့တင့်ကိုဖရာကဖန်ဆင်းခဲ့တာ။အဲ့ဒါကြောင့်တင့်ကိုဖန်ဆင်းခဲ့တဲ့လက်တော်နဲ့ပြုစုစောက်ရှောက်ပြီးတော့ဖန်ဆင်းတော်မူခဲ့တဲ့ဖရာသခင်ကသင်လိုက်ရှောင်ရမယ်ပညာတော်တွေကိုလည်းပဲဖျားပါနဲ့ရေးခဲ့တာလေလက်တော်တဲ့မဟုတ်ဘူးလားချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ကမ္ဘာလောကမှာဖျားသခင်တိတာထင်ရှားစွာလှုပ်ဆောင်ခဲ့တဲ့ຢာကလူကိုလက်နဲ့ဖန်ဆင်းခဲ့တယ်ဖျားသခင်သူပေးခဲ့တဲ့ပညာတော်လူအတွက်ပေးခဲ့တဲ့ပညာတော်ကျွန်တော်တို့အတွက်ပေးခဲ့တဲ့ပညာတော်၁၀ပါးကိုလည်းဖျားပါပဲလက်တော်နဲ့ဖျားကရေးခဲ့တယ်အဲ့ဒီအတွက်ကြောင့်မိတ်ဆွေသင်ဟာတို့ရှင်အဖိုးထိုင်တန်သောကမ္ဘာလောကမှာတို့ရှင်တော်ဝါရီပေါင်းထက်မြင့်မြတ်အောင်ဘုရားကဖန်ဆင်းခဲ့တယ်။အဲ့ဒီဖန်ဆင်းခဲ့တဲ့သူ့ရဲ့သားသမီးတွေလည်းဘုရားကပဲအမြင့်မြတ်ဆုံးသောပညတ်တော်၁၀ပါးကိုလည်းပဲလက်တော်နဲ့ရေးခဲ့တယ်။ဒါကြောင့်သစ္စာနဲ့၎င်းတရားနဲ့၎င်းရှင်ကြ၏။ပညတ်တော်အလုံးစုံတို့သည်ဖောက်ပြန်ခြင်းသဘောနဲ့ကင်းလို့ကြ၏တဲ့နော်။ပညတ်တော်၁၀ပါးစလုံးကိုကြည့်လိုက်တဲ့အခါမှာဖောက်ပြန်ခြင်းနဲ့ကင်းလို့တယ်။ တပားပြီးတပားတင်ရွှတ်ကြည့်လိုက်ပါနော်ဟိုငါမတပားအခြားသောဖရားကိုမကိုးကွယ်နေကနေမှာဟောသူတပားပစ္စည်းမတတ်မဲ့နဲ့လိုချင်တတ်မဲ့ခြင်းမရှိနဲ့အထိနော်အစအလဲဆုံးဆယ်ပါးသလုံးကိုကျွန်တော်ရွှတ်ကြည့်လိုက်တဲ့ခါမှာတကူမှဖောက်ပြန်ခြင်းဆိုတာမရှိဘူးအဲ့ဒီတိုင်းသက်ရှင်ကြမယ်ဆိုရင်ကျွန်တော်တို့လောကကြီးဘလောက်ตายရမလဲဘလောက်ငိတ်ချမ်းမလဲဘလောက်ထိအေးချမ်းตายရမှုရှိကြမလဲချစ်တယ်မိတ်ဆွေပေါင်းတို့ဒါကြောင့်ပညာတော်လုံးတို့ဒီဖောက်ပြန်သင်ခွဲခြင်းနဲ့လုံးဝကင်းလွတ်တယ်နော်တစ္ဆာဆောင်ခြင်းပြောင်းမခြင်းနဲ့ရှင်သောကြောင့်အစင်မြဲတည်ကြ၏နော်ဒါကြောင့်ဘုရားသခင်ရဲ့ပညာတော်ဟာတစ္ဆာဆောင်ခြင်းပြောင်းမခြင်းနဲ့ရှင်နေတဲ့အတွက်ကြောင့်တဲ့ဘယ်တော့မှပြက်ပြဲသွားတယ်ဆိုတာမရှိဘူးအစင်မြဲတည်ကြ၏ဆိုပြီးတော့ပေါ်ပြထားပါလေ။ຢາသက်ပံတည်နေတဲ့အရာဖြစ်တဲ့အတွက်ကြောင့်ယနေ့လည်းမပြောက်သွားဘူး။နောင်လာနောက်သားအတွက်လည်းမပြောက်သွားဘူး။အိုးအတိတ်မှာလည်းပဲမပြောက်ခဲ့ဘူး။နော်။ဒါကြောင့်အတိတ်ပြစ္ဆုံးပံအနာဂတ်တိုင်အောင်တည်မြဲတော်မူသောအရာလို့ပြောတဲ့အခါမှာဖခင်ရဲ့လက်တော်နဲ့ရေးတော်မူခဲ့သောပညာတော်ဖြစ်ပါလေ။ချစ်တဲ့မိတ်ဆွေပေါင်းတို့ကျွန်တော်တို့ကတို့ရှင်သားစဉ်မြဲတဲ့ဘိုးစဉ်ပေါင်းဆက်မှာကြီးလိုက်တဲ့အခါမှာတဆက်ပြီးတဆက်ပျောက်ကောင်းပျောက်သွားနိုင်မယ်နော်မိဘတွေကျွန်တော်ဘိုးဘေးတွေကြည့်လိုက်တဲ့ခါမှာကျွန်တော်တို့မတွေးခဲ့ရဘူးသူတို့ပျောက်သွားကြပြီတချို့ကျွန်တော်အိမ်တော်မိသားစုတွေမှာကျွန်တော်တို့ရဲ့မိဘတွေပျောက်ကုန်ကြပြီကျွန်တော်တို့ရဲ့မောင်နှမညီကိုမောင်နှမတွေတချို့ပျောက်ကုန်ကြတယ်ဒါကြောင့်ကျွန်တော်တို့ကပြောင်းလဲခြင်းမှာရှိနေတဲ့ခါမှာဘလောက်ပဲကျွန်တော်တို့ပြောင်းလဲပြောင်းလဲသွားဖခင်ရဲ့နှုတ်ကပတ်တော်ကတော့ဘယ်တော့မှမပြောင်းမလဲတည်ရှိတယ်တည်မြဲတယ်ဆိုတာကိုယနေ့မမေ့လျော့ဖို့ရန်အတွက်အရန်ကြည့်တယ်။ဟောရှေ့ပဝေနေတုန်းကလည်းပဲဒီနှုတ်ကပတ်တော်ပဲဒီပညာတော်ပဲ။ယခုကျွန်တော်တို့အသက်ရှင်နေတဲ့အချိန်မှလည်းပဲဒီနှုတ်ကပတ်တော်ဒီပညာတော်ပဲ။နောင်လာနောက်သားတွေမှလည်းပဲဒီပညာတော်ဒီနှုတ်ကပတ်တော်ပဲတည်နေတာဖြစ်တဲ့အတွက်ကြောင့်မပြောင်းမလဲတရှိတော်မူတဲ့အစင်မြဲရှိတဲ့အရာကဆိုရှင်ဘုရားရဲ့ပညာတော်ဖြစ်တယ်။အဲဒီလိုကြောင့်ကျွန်တော်ကဆိုရှင်ဘုရားရဲ့ပညာတော်ဟာအတိတ်မှာရှိတဲ့သူတွေလိုက်လျှောက်ခဲ့တယ်လို့ယခုပြစ္ဆုတ်ပံမှာရှိတဲ့ကျွန်တော်တို့လည်းပဲဆက်လက်ပြီးတော့တသွေးမတင်းလိုက်လျှောက်ရမယ်။နောင်လာမယ့်အနာဂတ်ကျွန်တော်ရဲ့ generation တွေလည်းပဲဆက်လက်ပြီးတော့စောက်လျှောက်ပြီးတော့ဘုရားရဲ့လိုတော်တိုင်းတည်ဆောက်ကြရမှာဖြစ်တယ်။ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဟေရှာယကတို့ရှင်ဘလို့ဆက်လက်ပြီးတော့ပေါ်ပြလဲဆိုတော့ဟေရှာယနဂရကြံခိုင်းတေပိုင်းငယ်19မှာတို့ရှင်တင်တို့ဒီကြီးညိုနားထောင်နေရင်မြေအသေးနံကိုစားရကြလိမ့်မည်။နော်ဒါကြောင့်ဖယားသခင်ရဲ့စကားကိုကျွန်တော်အားလုံးကကြည်ညိုနားထောင်မယ်ဆိုရင်ယနေ့ကျွန်တော်ဘဝသာယာမယ်ကျွန်တော်ရဲ့ဘဝမှာချင်းပြည့်စုံမယ်ကျွန်တော်ရဲ့ဘဝမှာစာနာရိတ်ခါဖူးလုံးမယ်ကျွန်တော်ဘဝအမြဲတမ်းပျော်ရွှင်ဝမ်းမြောက်နေမယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်အားလုံးဖယားသခင်အစဉ်အမြဲတည်မြဲတော်မူတဲ့ဖယားရဲ့ပညာတော်ဟာကျွန်တော်ရဲ့ဘဝတတ်တာအတွက်အလုံးအမပဲဖယားရဲ့မေတ္တာတော်ကြီးဖြစ်တယ်ဖယားရဲ့ကောင်းမြတ်ခြင်းဖြစ်ပါတယ်ဒါဘုရားရဲ့လိုတော်ကိုကျွန်တော်အားလုံးကဆောင်ပြီးတော့အသက်ရှင်ခြင်းအပြင်ဘုရားရဲ့ပညာတော်အတိုင်းကျွန်တော်ရဲ့အသက်တာကိုတည်ဆောက်ခြင်းအပြင်ယနေ့ကျွန်တော်ကလည်းပဲဘုရားရဲ့ချစ်ခြင်းမေတ္တာတွေကိုလောကမှာပို့ပြီးတော့ပွားများနိုင်ကြမယ်။ဘုရားရဲ့ဘိုးတော်ကိုထင်ရှားနိုင်ကြမှာဖြစ်တယ်။ဘုရားရဲ့ပညာတော်ကိုကျွန်တော်မလိုက်လျှောက်ဘဲနဲ့ဘုရားရဲ့ပညာတော်ကိုချိုးဖောက်ပြီးတော့ကျွန်တော်တို့ကဆိုရှင်ကြိုက်တယ်လို့အသက်တာရှင်သန်ပြီးမှဘုရားသားသမီးပါဆိုပြီးတော့သူတို့ဘာလဲမှာသွားပြီးကြွေးကြော်နေမယ်ဆိုရင်ကျွန်တော်တို့ရဲ့ရုပ်တင်တဲ့ကဘာနဲ့တူသွားမလဲ။ဟုတ်ပြတာဖျားမှာနားတယ်ကြီးနဲ့တူသွားမယ်เนาะဘာမှမတင့်တယ်ဘူးကျွန်တော်အားလုံးကဆိုရှင်ဘုရားဘုန်းတော်ထင်ရှားလာမှာမဟုတ်ဘဲနဲ့ဘုရားသခင်ကိုရှုတ်ချနေတာဖြစ်နေမယ်ဒါကြောင့်ချစ်တဲ့မိတ်ဆွေပေါင်းဘုရားသခင်ရဲ့အလိုတော်ညစ်ညီအသက်ရှင်ခြင်းအပြင်ဘုရားရဲ့ဘုန်းတော်ကျွန်တော်အားလုံးထင်ရှားတဲ့သားသမီးတွေဘုရားရဲ့အလင်းတရားကိုပုံမို့ပြီးတော့လောကရဲ့မှာထွန်းလင်းတောက်ပနိုင်ဖို့ရန်တွေအစင်အမြဲတည်တော်မူသောဘုရားသခင်ရဲ့ပညတ်တော်အလိုတော်တိုင်းဘုရားရဲ့အလိုတော်တိုင်းလိုက်လျှောက်သက်ရှင်ခြင်းအပြင်ကျွန်တော်ရဲ့ဘဝတတာကိုဆက်လက်ပြီးတော့တည်ဆောက်ပြီးတော့ဖရာသားသမီးပိသားဆိုဖြင့်လောကရဲ့လက်မှာထင်ရှားနိုင်တဲ့ဓမ္မမိတ်ဆွေများတည်တည်ဖြစ်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါရစေ။ချစ်တဲ့မိတ်ဆွေများအားလုံးကိုဖရာကောင်းချီးချပေးပါစေ
။ကျွန်တော်တာနေကျွန်တော်တာနေကျွန်တော်တာနေကိုရောစီယာချနော
Bye.
တွေအာဟာရပြည့်သဘာဝအစားအစာဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးချင်ပါတယ်ကွယ်ကလေးတွေဒေါ်လေးကကလေးတို့ကိုအာဟာရပြည့်ဝတဲ့အစားအစာနဲ့ယောဂရစေတဲ့အစားအစာအကြောင်းပြောပြမယ်နော်လူသားတွေအတွက်အားရှိတဲ့သဘာဝအာဟာရပြည့်ဝတဲ့အစားအစာတွေစားသုံးစေချင်တယ်ဘီအန်ရဖြစ်စေတဲ့ယောဂရစေတဲ့ဓာတုစိုးစေပါတဲ့အစားအစာတွေမစားစေချင်ဘူးအလွယ်တကူဝယ်ရတဲ့မုတ်ပဲတည်စားတွေဝယ်စားကြတာယောဂရကြတယ်လို့ကြားသိရတယ်စားပြီးချက်ချင်းယောဂမရသေးရင်တောင်တဖြည်းဖြည်းမှလည်းယောဂရတတ်တယ်ကွယ်စားစရာချိုချင်းမုတ်တွေကိုမက်မော့အောင်လှလှပပထုတ်ပိုးထားကြတယ်အဟာရတော့မဖြစ်ဘူးဝယ်ယူစားပြီးရင်လဲစကူခွန်ပလတ်စတစ်ခွန်တွေကကလေးတို့စီကံမဲ့စွာပြစ်မိကြတယ်မဟုတ်လားစီကံမဲ့အမိုက်မပြည့်မှုကိုလဲဒေါ်လေးကပြောချင်တယ်လိမ္မာတဲ့ကလေးတွေဖြစ်စေချင်တာပေါ့ကွယ်။ကျဲမတန်ဆန်းတဲ့ကလေးတွေဖြစ်စေချင်တဲ့စီကံမဲ့တင်သွင်းတဲ့အစားအစာမုံတွေမှာဓာတုစိုးစေးတွေပါလို့ယောဂရစီတယ်ကွယ်။အနာတွေဖြစ်တဲ့ဂျယ်လီတွေစားတော့ဥထဲမှာတောက်နေတတ်တယ်။အစာအတုတွေမို့အစာမကြေဘူးဘိုင်းနာတယ်ခန္ဓာကိုယ်အတွက်အာဟာရမဖြစ်ပါဘူးကွယ်။စားသုံးဖို့မသင့်တော်လို့တချို့မုံတွေကကဘာမှာတော့ပြန်သိမ့်နေကြတယ်။ဆူဒိုးတွေရတဲ့အတုပအစားအစာတွေမစားသုံးစေချင်ဘူးကွယ်။ကလေးတွေစားဖို့လူကြီးတွေပါစားဖို့ကြီးရွာထွက်အစားအစာတွေအများကြီးရှိပါတယ်။အဲ့ဒီအစားအစာတွေကအာဟာရပြည့်ဝတယ်၊ကိုယ်မြေမှာစိုက်ပျိုးလို့လည်းရတယ်၊ပြောင်းမှုမြေပဲပဲအမျိုးမျိုးစိုက်လို့ရတယ်။ပြောင်းမှုဆိုရင်ပြုတ်စား၊ဖုတ်စား၊ကြော်စားအမျိုးမျိုးစားလို့ရတယ်။မြေပဲဆိုရင်မြေပဲပြုတ်၊မြေပဲလော၊ကစုံဥဆိုလည်းပြုတ်စားကြော်စားနောက်ပြီးထမ်းမြင့်ပေါ်တဲ့ထမ်းမြင့်ပေါက်လေးတွေကိုလည်းပြုတ်စားလို့ရတယ်။ဒီလိုစားစရာတွေအပြင်မြမမုံတွေအများကြီးရှိတယ်အရာတွေကဘာယောဂါမှမရဘူးအာဟာရပြည့်ဝတယ်ကွယ်ကျန်းမာတန်ဆွမ်းနေအရက်အမောင်းကောင်းနေအသားရည်စုပြေဝင်ပါတယ်အယုတ်စင်းလှပါတင့်တယ်ညံကောင်းစေတယ်ကျန်းမာတန်ဆွမ်းညံရင်မြင့်မှတိုင်းပြည်အတွက်အင်အားပြည့်တဲ့ပြည်သူပြည်သားကောင်းတွေဖြစ်လာကြမယ်လीဒေါ်လေးရုံငယ်ငယ်တုန်းကမိဘတွေကဘဲကိုကျွေးတယ်ဘဲနီပြုတ်ဘဲလွန်ပြုတ်စတော်ဘဲပြုတ်ဘဲဆင်းကုန်ပြုတ်ဘဲကိုမျိုးစုံအောင်လှုပ်ကျွေးတယ်ဘဲကပရိုတင်းဓာတ်ကျွေးဝတယ်လीအခုဖြစ်နေတာကလူလက်လူကြီးဖုံးကြီးရဟကအစအတော်တော်များများယောဂါရစေတဲ့ကွန်စားခြင်းတွေလည်းပြုလုပ်ကြတယ်။ကွန်စားခြင်းကပစောင်းကင်စာရစေတယ်။ကိုယ်ရထဲမှာထည့်တဲ့ဆေးကဓာတုဆေးတွေပါလို့ယောဂါရတယ်ကွယ်။အသေးချောက်စေတယ်လို့ဆောင်းပါးတစ်ခုမှဖက်လိုက်ရတယ်။ကွန်ဒီမိုတက်တွေထည့်ထားလို့ယောဂါရမြင်တယ်။စိုးကျိုးတွေကြီးပါပဲကွယ်။ဒါအပြင်စားတဲ့သူတွေကနေရာအနှံ့ကွန်ဒရီတွေထွေးတော့ညစ်ပက်လို့ရုပ်ဆိုးတာပေါ့။အဲ့ဒီတော့ကလေးတို့ရေအာဟာရပြည့်ဝတဲ့တဘာဝအစားအစာတွေကိုဒေါ်လေးတို့တွေမြေယာမှာစိုက်လို့ရသလိုကလေးတို့ကတဆင့်ကလေးတို့မိဘတွေဆွေမျိုးတွေရက်ွက်လူကြီးတွေကိုပြောပြပေးပါကွယ်စားစရာအရွက်အသီးတွေစိုက်ကြဖို့တိုက်တွန်းပါဇီးပြူပင်ဆိုရင်အစစ်ပစ်ထားရုံနဲ့ပင်ပေါက်အသီးတည်တယ်ဇီးပြူသီးကဗီတာမင်စီပါတယ်အာဟာရအတော်မြင့်တယ်ဘူးသီးခရမ်းသီးခွဲသီးပဲသီးသီးနှံစုံစိုက်ပြီးအဲ့ဒီအသီးနှံတွေဟင်းချုံမမတုံးပဲကြော့ချက်စားကြည့်ပါထူခဲ့တဲ့အရာသားတွေရလာလိမ့်မယ်ကလေးတို့ရေအာဟာရပြည့်ဝတဲ့အစာနဲ့ယောဂါရစေတဲ့အစာခွဲခြားသိပြီဆိုတော့ကျောင်းဖွင့်ရဲ့မုံဆိုင်နေမှာငပြောသီးပြောင်းမှုပြုတ်ကစုံဥပြုတ်မလကာသီးတို့ပဲဝယ်စားကြနော် ready made မုတ်တွေကိုဝယ်မစားနဲ့နော်စေဆိုးထားတဲ့တရက်သီးစိတ်တို့ဂွေးသီးတို့မယန်းသီးစိတ်တွေလည်းမစားပါနဲ့ကွယ်ဒီเจ้าหญ่าလေးကိုနားဆင်ကြတဲ့သားတို့သမီးတို့အားလုံးဘဟုတုတတိုးဝါပါစီကွယ်ဒီအစီအစဉ်လေးကိုတော့အောင်ပင်လေလူမှုဝန်ကျင်မဂ္ဂဇင်းအတွဲကိုမှကောက်နှုတ်တင်ဆက်ပေးခြင်းဖြစ်ပါတယ်ရှင်ရေးသားသူကတော့စာရေးဆရာလှထွန်းတဘာဝပဲဖြစ်ပါတယ်ရှင
်လေလိုင်းလံကအတမြားလွင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမေတ္တာကြောင့်လေးဟောကြားတယ်မိတ်ဆွေခုမင်းနာလေး
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခါရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြူလွာချင်းမြင့်ပေးมาဖြစ်ပါတယ်ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏကိုအီးမေးလ်နဲ့ဆက်သွယ်ချင်တဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏကို Facebook နဲ့ဆက်သွယ်ချင်တဲ့ဆိုရင်တော့SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39ကို253 3926 429နောက်ထပ်ဖုန်းတစ်လုံးနေနဲ့39ကို688 469ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေဂျေစုတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တဲ့ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။